ဆလေ ဝိဒနာကို အဖြေရှာမေ တရားအထုတ်တဲ့နေမည် တရားစခန်း တရားဤတာတွေမှာ ဂျီဗန်စာဆုံးနဲ့ တာအသွားဆုံး စကလုံးကိုပြောပါဆိုရင် ဝိဒနာပါပဲလို့ ပြောရမှာဖြစ်ပါတယ် ယောဂီ 900 ကျော်လောက်ဆက်နဲ့ ဓမ္မယုံကြီးတွေမှာ အထိုင်တရားချိန်အတွင်း ယောဂီတွေငြိမ်သက်ပြီးတိတ်ဆိတ်စွာနဲ့တရားရှုမှတ်နေတယ်လို့ထင်ရပေမဲ့ယင်းနှဲကအတန်တွေကစူညံပွေလို့ရိုက်နေမှာပါပဲ။တဏှာဤအထိုင်တရားဖြုတ်ပြီးတဲ့အချိန်မှာကဲယောဂီတွေအခုတရားထိုင်ခြင်းအတွင်းထဲမှာခံစားခဲ့ရတဲ့ဝေဒနာတွေကိုဟောဒီကရောင်းဝင်ဦးကြီးနဲ့လာထက်ကြဒါဆိုရင်နောက်ထပ်မခံစားရတော့ဘူးလို့ ဆိုကြည့်လိုက်ရင်ယောဂီတွေဝန်တအားရနဲ့အလူရလာထဲကြမှာပါပဲဝေဒနာဆိုတာကိုကင်ပြီးတော့ဆွန့်ပစ်လွန့်ပစ်လို့ရရင်ပေါ့လေအဲ့ဒါဆိုရင်ရောင်ဝင်ဦးတွေတန်းစီပြီးချထားတာတောင်လောက်မှာမဟုတ်ဘူးအာလုံးပြေရှံကူမှာပါပဲဒီဝေဒနာကြီးကနော်ခံခက်လိုက်တာနော်မပြောက်ကူမပြောက်နိုင်တော့ဘူးငါမှုလို့နာလာထင်ပါရဲ့ ခါကြီးကလည်းတောက်လိုက်တာခြေသလုံးတွေကလည်းကြိုက်ခဲနေတာပဲပေါင်ရင်းမှာထုံကျင်ကြိုက်ခဲနေတာအိုးဆိုးသေးတယ်တဏှာကြီးကလည်းပြည့်လည်းမပြည့်နိုင်တော့ဘူးအချိန်တွေအများကြီးလိုသေးတဲ့ထင်တယ်မခံနိုင်တော့ပါဘူးတေးတော့မှာပါဒုက္ခပါပဲပြင်လိုက်ဦးမှထင်တယ်ပြင်မှတက်တာတော့မှာဓမ္မမို့ရင်ဒီနေရာမှာပဲ လေတည်တော့မထင်ပါရဲ့အဲ့လိုယောဂီအသီးသီးရဲ့ရှင်နှင်းမှာယင်နှင်းပြစကလုံးကိုစီနဲ့ဝေဒနာဆိုတာကြီးကိုအသက်ကောင်ကိုယ်တည်းသဘောမျိုးနဲ့ပြောနေကြဆိုနေကြတာတွေကိုကြားနေရမှာပါပဲတရားစစ်တဲ့အချိန်ရောက်လို့ကမ္မထာနာစရိယဆရာသမားအသီးသီးကိုတရားလျှောက်ပြန်ရင်လဲဒီဝေဒနာနဲ့ပတ်သက်တဲ့အကြောင်းတွေကိုလျှောက်ကြတာများပါတယ် ဒါကိုကမ္မထံအီဝါနေဖြစ်တဲ့ဆရာသမားတွေကလည်းစိတ်ထဲကကြဲပြီးပြုံးနေကြမှာပါတကယ်တော့ဝေဒနာဆိုတဲ့စကားလုံးကပါဠိဝေါ်ဟာရပါအတိပ္ပယ်အားဖြင့်ခံစားမှုခံစားချက်ခံစားခြင်းပါပဲများသောအားဖြင့်ဝေဒနာကိုနားရဲကျင်နေ ကြိုက်ခဲတယ်ဆိုတဲ့ခံစားချက်ဖြစ်ပေါ်တဲ့နေရာမှာပဲအတုံးများလေးရှိပြီးတော့ကြံတဲ့ခံစားမှုတွေမှာတော့၃ရောင်ကောင်မှမတိကြတာများပါတယ်အဲ့ဒါဘာကြောင့်လဲဆိုရင်ဝေဒနာမျိုးစားတွေကိုမကွဲပြားကြသေးလို့ပဲဖြစ်ပါတယ်ဝေဒနာ၃မျိုးရှိပါတယ်ဆင်းရဲတဲ့ခံရခဲ့တဲ့ခံစားမှုဆိုရင်ဒုက္ခဝေဒနာလို့ခေါ်ပါတယ် ဒါကိုတော့ရုပ်ပိုင်း၊ကာယပိုင်းမှာသုံးနာများပါတယ်။နံပိုင်း၊စိတ်ပိုင်းမှာတော့ဒေါမနတဝေဒနာလို့သုံးပါတယ်။နောက်တစ်ခုကချမ်းသာတဲ့ခံစားလို့အရသာရှိတဲ့ခံစားပြီးခံစားခြင်းတွေတဲ့ခံစားမှုဆိုရင်ဒုက္ခဝေဒနာလို့ခေါ်ပါတယ်။နံပိုင်းစိတ်ပိုင်းမှာတော့ဒေါမနတဝေဒနာလို့သုံးပါတယ်။ နောက်ဆုံးတစ်ခုကစင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်တဲ့ခံစားမှုပါပဲအဲ့ဒါကိုတော့အတုခမတုခဝေဒနာလို့သုံးပါတယ်နာမိုင်းစိတ်ပိုင်းမှာတော့ဥပ္ပခဝေဒနာပေါ့ဖျားရှင်ကမာသရိပ္ပဏတုတ်ရဲ့ဝေဒနာကိုပါကိုဆင်ညင်းပိုင်းမှာခန္ဓာကိုယ်မှာစိတ်မှာစင်းရဲတဲ့ခံစားမှုဖြစ်လာရင် ဒုက္ခဝေဒနာဓမ္မမဟုတ်ဒေါမနတဝေဒနာချမ်းသာတဲ့ခံစားမှုဖြစ်လာရင်ဒုက္ခဝေဒနာဓမ္မမဟုတ်ဒေါမနတဝေဒနာဆင်းရဲမဟုတ် ချမ်းသာမှုတဲ့ခံစားမှုဆိုရင်အဒုက္ခမဒုက္ခဝေဒနာဒါမှမဟုတ်ဥပ္ပခာဝေဒနာအဲ့ဒါဒီကိုခံစားနေရသည်လို့သိပါတဲ့ဒါကပထမ၃ပါးပေါ့ဒုတိယ၃ပါးကတော့ကာမဂုဏ်နဲ့ဆက်ရှင်သောခံစားမှုတွေဖြစ်တဲ့ဒုက္ခဝေဒနာဒုက္ခဝေဒနာအဒုက္ခမဒုက္ခဝေဒနာတွေဖြစ်လာရင်လည်းဖြစ်တယ်လို့သိနေပါတဲ့တတိယ၃ပါးကတော့ကာမဂုဏ်နဲ့မဆက်ရှင်တဲ့ခံစားမှုတွေဖြစ်တဲ့ဒုက္ခဝေဒနာဒုက္ခဝေဒနာအဒုက္ခမဒုက္ခဝေဒနာတွေဖြစ်လာရင်လည်းဖြစ်တယ်လို့သိနေဖို့ပါပဲတဲ့အဲ့ဒီလိုကိုယ်ခန္ဓာကိုယ်ကိုကိုယ်စိတ်ကိုမြည်ပြီးဖြစ်ပေါ်လာတဲ့ခံစားမှုဆိုတဲ့ဝေဒနာတွေကိုအကြိမ်ကြိမ်ရှုနေပါတဲ့မိမိလိုပဲသူတစ်ပါးတွေမှာလည်းဒီလိုဝေဒနာအမျိုးအစားကူပါတို့ဟာမပြတ်ဖြစ်နေမှာပါပဲတဲ့ဒါကလည်းအကြိမ်ကြိမ်ရှုနေပါတဲ့ဝေဒနာတို့ရဲ့ဖြစ်ခြင်းအကြောင်းတရားနဲ့ဖြစ်ခြင်းသဘောပြည့်ကြောင်းတရားနဲ့ပြည့်ခြင်းသဘောကိုအကြိမ်ကြိမ်ရှုနေလို့ရှိရင်ရှုမှတ်တဲ့ယောဂီမှာဝေဒနာသာရှိသည်ပုဂ္ဂိုလ်တ attva မရှိလို့တတိထင်မြင်လာပါလိမ့်မယ်တဲ့ဒီလိုဆိုရင်အဲ့ဒီယောဂီဟာအစင့်စင်သောအသိဉာဏ်တွေတိုးပွားလာပါလိမ့်မယ်တဲ့ဆိုလိုတာကဝိပဿနာဉာဏ်တွေအစင့်စင်တက်လာပါလိမ့်မယ်ဒီကတဆင့်အရိယာမဲ့အစင့်စင်ကိုတက်လှမ်းနိုင်ပါလိမ့်မယ်တဲ့ဒါဆိုရင်အဲ့ဒီယောဂီမှာတဏှာဒိဋ္ဌိတွေလည်းတဖြည်းဖြည်းနဲ့ကုံဆုံးခန်းချောက်သွားပါလိမ့်မယ်တဲ့လောကမှာရှိရှိသမျှအားလုံးကိုလည်းဘယ်အရာဝတ္ထုဘယ်ပစ္စည်းကိုမျှငါဥစ္စာလို့မစွဲလန်းနိုင်တော့ပါဘူးတဲ့ဒါကြောင့်မို့ယောဂီဟာဝေဒနာဆိုတဲ့ခံစားမှု၉ပါးကိုအကြိမ်ကြိမ်ထပ်ခါရှုမှတ်ရနေသင့်ပါသည်တဲ့ဒါကတော့ဘုရားရှင်ဟောမင်းခဲ့တဲ့မဟာသတိပဋ္ဌာန်တုတ်တော်ရဲ့အ내ဒိဋ္ဌိပဲဖွင့်ဆိုချက်ပါပဲလက်တွေ့နေပင်မှာတော့ဒုက္ခဝေဒနာတစ်ခုတည်းကူသာဝေဒနာလို့ခေါ်ဝေါ်သုံးဆွဲနေကြတာများပါတယ်ဒုက္ခဝေဒနာမပေါ်ရင်ဝေဒနာတွေမခံစားရတော့ဘူးငြိမ်းသွားပြီလို့တောင်ဆိုနေကြပါသေးတယ်ဝေဒနာဆိုတဲ့ခံစားမှုဟာခန္ဓာရှိသည်ဘယ်တော့မှပြီးဆုံးမှာမဟုတ်ပါဘူးအစ်စ်တွေအမြဲတမ်းဖြစ်နေမှာပါပဲဒုက္ခဝေဒနာဖြစ်ရင်ဖြစ်မဖြစ်ရင်ဒုက္ခဝေဒနာဖြစ်ဒီနှမျိုးစလုံးမဖြစ်ရင်အဒုက္ခမဒုက္ခဝေဒနာဆိုတဲ့ဥပ္ပခဝေဒနာဖြစ်နေမှာပါပဲမြတ်စွာဘုရားရှင်တော်မှပြိဋ္ဌိနိဗ္ဗာန်ဆံဝင်တော်မူအချိန်ထိဝေဒနာ၃ရပ်စလုံးကိုတလဲစီခံသွားရပါသေးတယ်အထူးသဖြင့်ဒုက္ခဝေဒနာရဲ့ဖြစ်စီမှုတွေကြုံလို့ဇန်တမာပတ်ဝင်စားပြီးတော့မှဖယ်ခွာရသေးတာပဲခံစားမှုဝေဒနာကိုရှောင်ခွာလို့ရတဲ့ဇန်တမာပတ်တွေမှာအကျွမ်းတဝင်မရှိတဲ့သူတွေကတော့ပေါ်လာသည်မှဒုက္ခဝေဒနာကိုခါးစီးခံရမှာမလွဲပါပဲပေါင်ကိုကြောက်တုံးနဲ့ထူပြီးပိုင်းကြေသွားပြီလို့တညတာရှောင်ပြေးလို့မရတော့ပါဘူးဆိုတဲ့အာမခံချက်ကိုပြီးခဲ့တဲ့အရှင်မဟာတိတ်တမထေဟာမနဲ့မူးလင်းရင်တတ်တော့မဲ့လူစုတွေလက်ထဲကနေပြီးသူ့ကိုယ်သူကယ်တင်ခဲ့ပါတယ်ဘယ်လိုကယ်တင်ခဲ့သလဲဆိုတော့ပြင်းထန်စွာခံရတဲ့ပေါင်ကျိုးကျနေတဲ့ဒုက္ခဝေဒနာကိုဝိခမနာဆိုတဲ့ရှောင်ခွာမှုပြုပြီးဝေဒနာပေါ်မှာနှလုံးမသွင်းမဲသူမကြိုးမပေါက်ဆောင်းလျှောက်ခဲ့တဲ့တီလာကိုအာယုံပြုပြီးအဲ့ဒီအာယုံကတဆင့်ပေါ်လာတဲ့ပီတိပတ္တိကိုဝိပဿနာလက္ခဏာတင်ရှုမှတ်ရင်းကအရတမဉဏ်ရအောင်ကျင့်သွားနိုင်ခဲ့ပြုပါတယ်ဒါဟာလဲပေါ်စေဒုက္ခဝေဒနာပေါ်မှာအတုံးချနည်းတစ်မျိုးပါပဲနောက်တစ်ပါးကတော့ကြားစားခံရတဲ့ယဟန်တော်ပါပဲတရင်သုံးပေါ်တွေ မလိုက်နိုင်တော့တဲ့၆တပက်ကန်းကိုဆွဲယူပြီးမှကျန်းကဒုက္ခနာကိုယ်ကိုစိတ်တိုင်းကျစားတော့နေတဲ့အပေါ်မှာပြင်းထန်လွန်းတဲ့ဒုက္ခဝေဒနာကိုတဲ့တဲ့ရှုမှတ်ရင်းကခြေဖွားစားပြီးမှတောဒဗံဒုစစ်အထိစားပြီးမှတဂရကံပောင်ရင်အထိစားပြီးမှအနာကံအဲ့ဒီလိုအရိယာမေညာအစဉ်စဉ်တည်ခဲ့ပြီးနောက်ဆုံးနှလုံးအိမ်ကိုကြိုက်လူစင်းမှာအရတမေညာရလို့ခန္ဓာလဲသိမ့်တန်တရားစခန်းလဲငြိမ့်ငယ်တယ်လို့ဆိုပါတယ်ဒီအဖြစ်ဟာလဲဒုက္ခဝေဒနာကိုမပြတ်တမ်းရှုမှတ်ရင်းကနိဗ္ဗာန်ဝင်တဲ့အထိအောင်ဝဲရသွားတာပါပဲဒီပုံစံမျိုးကတော့အတိတ်ဖြစ်ရအမှန်ရှိခဲ့လို့သာတာရကထုတ်ပြီးဆရာတော်များကဟောကြားခဲ့တာပေါ့သူမဟုတ်ရင်ကြားစားခံရတဲ့ယဟန်ရဲ့အဖြစ်မျိုးကမယုံနိုင်စရာကောင်းတော့မှာပဲကြားရယုံတဲ့တောင်အတွေ့အကြုံကခါတိပြင်းထန်လွန်းလာပါတယ်ဒါကြောင့်ခန္ဓာ၅ပါးမှာဝေဒနာဆိုတဲ့ခံစားမှုဟာစိတ်ဝင်စားစရာကောင်းလာပါတယ်ပရိစ္ဆသမုပ္ပါဒေသနာမှာဝေဒနာပစ္စယတဏှာရှိတယ်လို့ဝေဒနာနိရောဓတဏှာနိရောဓလည်းရှိပါတယ်ဝေဒနာဆိုတဲ့ခံစားမှုကြောင့်တဏှာဆိုတဲ့ဆွဲလန်းမှုတွေဖြစ်နိုင်တယ်လို့ဝေဒနာဆိုတဲ့ခံစားမှုချုပ်ငြိမ်းရင်လည်းတဏှာဆိုတဲ့ဆွဲလန်းမှုချုပ်ငြိမ်းနိုင်ပါတယ်တဲ့ဒါကြောင့်ဝေဒနာဟာပရိစ္ဆေသမုပ္ပါထွက်လန်းသူမဟုတ်တဏှာထွက်ပေါက်လို့လည်းဆိုပါတယ်မဟုတ်ဆရာတော်ဖျားကြီးကလည်းဝေဒနာနဲ့တဏှာချမ်းမှာဖျားပွင့်နေတာလို့အမြဲတမ်းဟောလို့ရှိပါတယ်ဗောဓိပင်နဲ့ရှေပလင်ကတော့ဖျားရဲ့အဆောင်ရောင်ပါတကယ်တမ်းဓမ္မအနည်းနဲ့ကဝေဒနာနဲ့တဏှာချမ်းမှာဝေဒနာကနေတဏှာကိုမကူးတော့လို့ပရိစ္ဆေသမုပ္ပါထွက်ရလန်းဖြစ်အဲ့ဒီနေရာမှာပဲဖျားဆိုတဲ့အတိတ်ပဲပွင့်ထွန်းပေါ်ပေါက်ခဲ့တယ်လို့ဆိုရတယ်ဒါကူရုပ်ထည့်ကြားရင်နားလည်နိုင်မှာမဟုတ်ပါဘူးတရားအထုတ်လို့ဝေဒနာရဲ့သဘောနဲ့ဝေဒနာဖြစ်ပေါ်ပြီးပြတ်သွားခြင်းဆိုတဲ့သဘောတွေကိုနားလည်လာရင်တော့ဒီအဓိပ္ပာယ်ဟာနားလည်ဝင်ဆက်လာမှာပါဆရာတော်ကြီးရဲ့ပရိစ္ဆေသမုပ္ပါဇဝိုင်းပုံကားချက်ကြီးကိုလည်းကြည့်ပါနံပါတ်1အကွက်မှာဝိညာဉ်နာယုတ်တလယနာဖတ်တဝိရဏဆိုပြီး၅ခုစီချရေးထားပါတယ်ပြီးတော့မြားနီကြီးကဂျားတွေကနေအောက်ဖက်ကိုထိုးကြသွားပြီးပရိစ္ဆသုံးပတ်ထွက်လန်းလို့ရေးထားပါတယ်ပြီးတော့မှနံပါတ်3အခွက်ကိုတဏှာဥပဒံကမ္မဘဝစတာတွေရေးထားပါတယ်ဒါကိုကြည့်ရင်ပဲတောယုံတန်လူကလွယ်လွယ်နဲ့သဘောပေါက်နိုင်ပါလေ။ဒါပေမဲ့ဒါကစာလုံးနားလေလွယ်အောင်လုပ်ပေးထားတာပါ။တကယ်တမ်းကကိုယ်ခန္ဓာမှာနားလေရမှာပါ။အဲ့ဒီတော့ဝိညာဏဘက်မှာဒုက္ခဒုက္ခဥပ္ပခဆူတာတွေရှိတယ်လို့တဏှာဘက်မှာလည်းဒုက္ခဆိုရင်ကြိုက်ပြီးဆွဲထားလိုက်တာပါပဲ။ဒုက္ခဆူပြန်ရင်လဲမကြိုက်ပေမဲ့ဆွဲနေတာပါပဲဥပ္ပခါကတော့မကြိုက်တယ်လို့လူကြိုက်တယ်လို့လူပဲမဲ့ဆွဲနေတာပါပဲဒါပေမဲ့ဥပ္ပခါဝေဒနာကဖြစ်နေမှမသိနိုင်တဲ့အတွက်မသိပဲနဲ့ဆွဲနေကြတယ်လို့ပါပဲစာထဲမှာတော့ဥပ္ပခါဝေဒနာကိုကြောက်ဖြာပေါ်သွားတဲ့တမင်ချီရလူချီယာကောက်ဖို့ခက်တယ်လို့ဆိုပါတယ်ကြောက်ဖြာဟိုဘက်ထိတ်ဒီဘက်ထိတ်မြေကြီးပေါ်မှာသာတမင်ရဲ့အတက်ချီယာတစ်စုံနဲ့အစင်းချီယာတစ်စုံတွေ့ရလို့သာဒီတမင်ဟာဒီကြောက်ဖြာပေါ်မှာရှောက်ခဲ့တာအမှန်ပဲလို့ဆုံးဖြတ်လို့ရတာပါအဲ့ဒီလောက်ကိုဥပ္ပခဝေဒနာကတိမ်မွေ့ပါတယ်တဲ့ဒုက္ခဝေဒနာတို့ဒုက္ခဝေဒနာတို့ကတော့ထင်ရှားပါတယ်ဒီနှစ်ခုထဲမှာတော့ဒုက္ခဝေဒနာက ပိုးလို့ထင်ရှားပါတယ်ဒီလိုထင်ရှားလို့ပဲဒုက္ခဝေနာကိုဝေဒနာလို့လွယ်လွယ်ခေါ်ပြောသုံးဆွဲနေကြတာပါတိတ်ပြီးပူအိုက်နေလို့ချွေးတီးတီးကြနေတဲ့အချိန်မှာအဲ့ဒီအချိန်ကိုတော့ဒုက္ခဝေနာခံစားနေရခြင်းပေါ့လေအဲ့လိုချိန်မှာပန်ကာလီလေးရလိုက်တာတို့ရက်ခတ်လိုက်တာတို့လေးအေးလေးတိုက်တာတို့ကြောင့်ခန္ဓာကိုယ်မှာအခံရခဲ့တဲ့ဒုက္ခဝေနာလေးပျောက်သွားပြီးချမ်းသာတဲ့သဘောဆောင်တဲ့ဒုက္ခဝေနာလေးပေါ်လာတာပါဒါပေမဲ့အဲ့ဒီလိုဒုက္ခဝေနာဆိုတဲ့ခံစားမှုသဘောအာယုံတစ်ကလေးပေါ်လာတာကိုဒုက္ခဝေနာလို့နှလုံးမသွင်းပြည့်မရှိမှဖြစ်ကြတာများပါတယ်ဘာဖြစ်လို့လဲဆိုတော့ကိုယ်တည်းကတဏ္ဍာကသူ့လိုချင်တာကိုမပြတ်တောင်းဆိုနေလို့ပါပဲအဲ့ဒီလိုတည်င်းကချမ်းသာသွားရင်နောက်ထပ်ခဏခဏချမ်းသာအောင်လုပ်ချင်လာတော့တာပါပဲအဲ့ဒါဒုက္ခဝေနာကိုဆွဲလန်းရကနေအာထုတ်တဲ့ကံမြောက်လာတာပဲပေါ့အဲ့ဒီအာယုံကိုဆွဲလန်းနှစ်သက်လို့ကာယကံဝေစီကံမနောကံတွေလုံးပြီးတော့တာပဲပေါ့ဒီလိုမှမဟုတ်ပဲအိုက်လဲမအိုက်ပူလဲမပူအေးလဲမအေးဖြစ်နေတဲ့ဥပ္ပခဝေနာပေါ်နေတာတောင်မှဟိုနည်းကလိုမျိုးအေးရင်ကောင်းမှာပဲဆိုပြီးလေအေးစက်ကိုအတလွတ်ထဖွင့်နာရီပန်ကာကိုတက်တက်မဲ့ဖွင့်ထားပြီးတမင်အေးအောင်လှုပ်နေတာတွေတနည်းအားဖြင့်ဒုက္ခဝေဒနာပေါ်အောင်လှုပ်နေတာတွေဒုက္ခဝေဒနာကိုခံစားခွင့်ရအောင်ကြိုးစားနေတာတွေလည်းတွေ့ဘူးကြမှာပါပဲဘာဖြစ်လို့လဲဆိုတော့ဥပ္ပခဝေဒနာကလည်းတောကြာနေဒုက္ခဝေဒနာဘက်ကိုပြောင်းချင်ပြောင်းသွားနေတာကိုဒါဟာဒုက္ခဝေဒနာကဥပ္ပခဝေဒနာကိုသူ့အုပ်စုဝင်ဖြစ်သိမ့်ပိုက်လိုက်တာပါပဲ။ဒါကြောင့်ဖျားရှင်ကလည်းကာမဂုဏ်နဲ့ဆက်ရှင်တဲ့ဝေဒနာ၃ပါးကာမဂုဏ်နဲ့မဆက်ရှင်တဲ့ဝေဒနာ၃ပါးဆိုပြီးခွဲခြားစိတ်ဖြာဟောခဲ့တာပေါ့။ကာမဂုဏ်နဲ့ဆက်ရှင်လို့ကောင်းလို့ဆက်ပြီးခံစားကျင်နေတာမကောင်းတဲ့ခံစားနေရတာကောင်းတာလည်းမဟုတ်မကောင်းတာလည်းမဟုတ်ပဲနဲ့ခံစားနေရတာတွေဟာလက်တွေ့လူမှုဘဝမှာအများကြီးပေါ့ကာမဂုဏ်နဲ့မဆက်ရှင်ပြန်မှုဆိုတော့လေဒီဝေဒနာ၃ပါးပါပဲဆိုတော့ကအကောင်းအဆိုးဟုသည်မြငါကောင်ငါပင်ခံစားနေသည်ဆိုတဲ့ဝေဒနာအတ္တဆွဲကြောင့်ဒီခံစားမှုတန်တရားကြီးကဘယ်တော့မှမဆုံးနိုင်တော့ပါဘူးဒီမှာသတိပဋ္ဌာန်ရှုမှတ်မှုနဲ့ကြည့်နေရင်ငါကောင်ကြီးကခံစားတာမဟုတ်ပဲဝေဒနာခန္ဓာကသူ့သဘောသူဆောင်ရေဘွက်တွေလိုပေါ်ပြောက်သွားတယ်ဆိုတာကတွေ့ရပါလိမ့်မယ်ဒါကြောင့်တတိပဋ္ဌာန်ရှုမှတ်မှုဟာအစရှာမရအောင်ရှုပ်ထွေးလာတဲ့အာယုန်ခံစားမှုနေပယ်ကြီးကိုအနေအဆတစ်လုံးနဲ့ချုပ်ငင်းစေနိုင်ပါတယ်သို့မဟုတ်ရင်ရုပ်ဘက်ကိုအာယုံပြုပြီးခံစားနေရတာနဲ့စိတ်ဘက်ကိုအာယုံပြုပြီးခံစားနေရတာနဲ့ဝေဒနာ၃ပါးဟာလှည့်ပတ်လို့မဆုံးပဲတဏှာရဲ့ခိုင်းပတ်ကြီးဖြစ်မှန်းမသိဖြစ်နေရတော့တာပါခံစားမှုဝေဒနာတို့သည်ပေါ်ရနေရမှာရင်ပျောက်ကုန်သည်လို့ယောဂီရဲ့ဉာဏ်ထဲမှာထင်လာရင်တဏှာကဘယ်လိုမှမချင်းကပ်နိုင်တော့ပါဘူးနောက်ဆုံးအလွန်တိမ်မွေးတဲ့ဥပ္ပခဝေနာကိုတောင်မှကြည်နိုင်မြင်နိုင်လာပါလိမ့်မယ်ဥပ္ပခဝေနာဟာဝေဒနာ၃ပါးထဲမှာစိတ်ဝင်စားစရာအကောင်းဆုံးပါသူကအလယ်မှာနေတယ်လမ်းဆုံးစုံတာမှာနေတယ်ဒုက္ခဘက်ကိုလည်းရောက်သွားနိုင်တယ်လို့ဒုက္ခဘက်ကိုလည်းအချိန်မီပြောင်းသွားနိုင်တယ်ကြောက်ဖြာပေါ်မှာတမင်ချေရာခံတယ်လို့မျိုးမှုလို့လဲသူ့ကိုတော်ယုံတမာရီအားနဲ့ အာယုံမပြုတ်နိုင်ဘူးဒါကြောင့်သူ့ကိုအာယုံမပြုတ်တတ်ရင်မောဟဖြစ်တယ်မတိစွဲတဏှာကိုဖြစ်စေနိုင်တယ်လို့ဆိုတာပေါ့တကယ်တော့ဇယိုက်မတူကြလို့ခံစားကြဖို့မတူကြလို့သာဒုက္ခဒုက္ခဥပ္ပခာဆိုပြီးနာမည်ခွဲပြီးထားတာပါဒါကအာယုံဘက်ကိုမူတည်ပြီးပေးထားတာပါကုရှုညံဘက်ကိုပြန်ပြီးအာယုံပြုတ်ကြည့်ရင်ကောင်းတာဆိုတာတို့မကောင်းဆိုတို့ဆိုတာမရှိပါဘူးအာယုံတစ်ခုကလာတိုက်တဲ့သဘောပဲရှိတာပါဝေဒနာမဖြစ်မီဖတ်တာဆိုတဲ့အထီးအတွေ့အတိုက်ကိုအာယုံပြုတ်မိတဲ့သဘောပေါ့ဒါဆိုရင်ဖတ်တ်ချုပ်တာကိုတွေ့ရင်ဝေဒနာလည်းချုပ်ပြီးသားပေါ့တဏှာကတော့မျောရောစုံးနဲ့မောယုံတာရှိတော့မှာပေါ့ဒီအထိတွင်းဝင်ကြီးနိုင်ပြီဆိုရင်တော့ဝေဒနာသုံးပါးဟာအကောင်းဆိုးမကောင်းဆိုးတွေဆိုတဲ့ဆိုင်းမှုတက်ချိန်တော့မရပါဘူးခံစားမှုဝေဒနာတစ်ခုဟာအာယုံဖြစ်နေဒွါရတစ်ခုခုကိုလာတိုက်တဲ့သဘောပါပဲတိုက်ပြီးထိတဲ့နေရာမှာပျောက်သွားတာပဲဆိုတာကိုညံထဲမှာရှင်းနေမှာပါအဲ့ဒီတော့စိတ်ဝင်စားစရာကောင်းလာတဲ့ဝေဒနာကိုယောဂီရဲ့ရှုွက်ထဲမှာတွေ့လာရင်ပထမအဆင့်ဝေဒနာ၃ပါးကို꿰ပြားနားလည်ဖို့ဒုတိယအဆင့်ခံစားပုံအပြောင်းလဲတွေရှုမြင်တတ်ဖို့ ਨੇ တတ္တယအဆင့်ဝေဒနာ၃ပါးဆိုင်းပုံဆွဲတော့ပဲတပေါင်းတည်းအနေနဲ့အထိတိုက်သဘောမျှပဲအနိစ္စပဲဒါဟာဒုက္ခသစ္စာအရေးအောက်မှာပဲရှိနေသေးပါလားလို့နှလုံးသွင်းစဉ်းကျင်ရှုမှတ်နိုင်ပြီဆိုရင်ဝေဒနာတွေကိုပင်ဥပ္ပခာလုံနိုင်တဲ့အထိယောဂီရဲ့ရှုဉဏ်တွေတိုးတက်လာပြီလို့ဆိုချင်ပါတယ်